အိန္ဒိယနိုင်ငံမဏိပူရပြည်နယ်ချန်ဒဲလ်ခရိုင်အတွင်းကိုဒီလ22ရက်နေ့နဲ့23ရက်နေ့နှစ်ရက်အတွင်းမြန်မာနိုင်ငံသား900ကျော်ဝင်ရောက်လာခဲ့တာပါတမူးခရိုင်ခံပတ်မြို့မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒီလိုအရက်သားတွေအလုံးရင်းထွက်ပြေးလာတာဖြစ်တယ်လို့အိန္ဒိယနိုင်ငံမိုးရေးမြို့မှာနေထိုင်သူမြန်မာနိုင်ငံသား2ဦးကပြောပါတယ
်ပြီးခဲ့တဲ့နှစ်ရက်လောက်ရှိပြီခံပတ်မှာဖြစ်တဲ့ကိစ္စတိုက်ပွဲဖြစ်တာပေါ့ဟိုအဲ့ဒီမှာရက်သားတွေဒီဘက်ဆက်ထွက်ပြေးလာတာဒီဘက်ဆက်ဆိုတာဒီမဏိပူဘက်ထွက်ပြေးလာတာအဲ့မင်းကတော့ဟိုဟာဒီမှာဒီမီပူရီယူနဲ့ပါလာတော့ခွန်ရကျော်ဒီဘက်ထုတ်ရောက်လာတယ်လို့ပြောတယ်
အိန္ဒိယရောက်မြန်မာနိုင်ငံဒုက္ခသည်များကောမဒီကဘောဒေတာနိုင်ကကလည်းတမူးဒေတာရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထန်းစေးကလည်းဒုက္ခသည်တွေရောက်ရှိလာတဲ့အကြောင်းကိုအခုလိုပြောပါတယ
်ဟိုခန္ဓာတိုက်ပွဲဒေတာကျန်တယ်လို့အဲ့ခန္ဓာမတ်ဆေမန်နဲ့ရှိတဲ့ဒီတွေကအဲတော့မှာရက်သားပြောင်းလဲသုံးသားတွေလူ့ဘဝကြောက်ပြီးတော့ရှင်ကြီးနေကြတာပေါ့နော်ကမ္ဘာရဲ့ဒီကကျွန်တော်ကလည်းတချို့အခြားနေရာကိုထွက်ပြီးတော့တိမ်းဆောင်နေကြတယ်ပေါ့ကမ္ဘာကကြာကြာနေလို့အဲ့ဒီလူကမ္ဘာဘက်မှာဆောင်လာကြတဲ့တဘောပါပဲဟုတ်ဟိုလူကိုခဏလောက်ရှိနေလို့ကြာတယ်ဗျာ
ဒီလ22ရက်နေ့ညကသခိုင်းတိုင်းအထက်ပိုင်းတမူးမြို့နယ်ရှိခံပတ်မြို့စစ်ကောင်စီတက်စကန်နဲ့ရဲစကန်ကိုဒေသခံ PDF တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဟာ23ရက်နေ့ထိဆက်လက်ဖြစ်ပွားခဲ့ပြီးလက်နက်ကြီးထိမှန်တာကြောင့်အရသာတူးသေဆုံးခဲ့တာဖြစ်ပါတယ်အိန္ဒိယဒေသတွင်းသတင်းတွေမှာတော့ဒီလ22ရက်နေ့နဲ့23ရက်နေ့အတွင်းမြန်မာနိုင်ငံသား918ယောက်မဏိပူရပြည်နယ်ချန်တဲခရိုင်တွင်းကိုတရားမဝင်ဝင်ရောက်လာကြောင်းဒီအထက်မှာကလေး300ဦးအမျိုးသမီး208ဦးပါဝင်ကြောင်းကိုနယ်စပ်လုံခြုံရေးအဖွဲ့အာသန်ရိုင်ဖယ်ကချန်ဒဲလ်ခရိုင်လက်ထောက်ခရိုင်ဝန်စီပေးပို့တဲ့အကြောင်းကြားစာမှာဖော်ပြထားကြောင်းရေးသားကြပါတယ်။တမူးမျိုးနဲ့ခံပက်ရွာတိုက်ပွဲကြောင့်တင်းရှောင်းလာတာဖြစ်ကြောင်းလည်းသတင်းတွေမှာပါရှိပါတယ်။မဏိပူအစိုးရရဲ့ပြည်ထောင်ဝင်ကြီးဌာနကတော့တရားမဝင်ဝင်ရောက်လာသူတွေကိုပြန်လည်မောင်းထုတ်ဖို့နဲ့မြန်မာနိုင်ငံသားတွေကိုတရားဝင်ခွင့်ပြုချက်မပါဘဲဘာကြောင့်ဝင်ခွင့်ပေးခဲ့တယ်လဲ၊ဘလို့ဝင်ခွင့်ပေးခဲ့တယ်လဲဆိုတာကိုစုံစမ်းနေကြောင်းလည်းသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံဒုက္ခသည်များကော်မတီကဘော်ဒေတာနိုင်ကဦးထန်းစေကစစ်ပွဲကြောင့်တင်းရှောင်းလာသူတွေကိုလူသားချင်းစာနာထောက်ထားပြီးပြန်လည်မောင်းမထုတ်သင့်ဘူးလို့ပြောပါတယ
်။သူကတိုက်ပွဲကြောင့်စီမဆူးလို့ဖြတ်ပြီးတဲ့ဒုက္ခမှာအိန္ဒိယဆိုတာနေနဲ့ကဒီသိနေတဲ့လူတွေကိုဒီကမန်းတွေလိုက်ချတာကတဘောကမကျန်ဘူးလို့ပြောနေ။ဒီကလူသားချင်းစာနာမှုနဲ့သူကိုယ်ကိုထောက်ပံ့ရမယ်ဆိုတာဖြစ်တယ်။သူတို့အိန္ဒိယဆိုတာဒီကမန်းမိသားစုကဒီနေ့ရှိနေတာဖြစ်တယ်။ဒီတိုက်ပွဲကြောင့်လို့ကြီးလာတဲ့အမေသားစုတွေကလည်းမကန်ဘူးဆိုတော့ဒါသူတို့ဒီနေ့ရှိနေတဲ့အစိုးရနဲ့လည်းမင်းဒီသားချင်းစာနာထောက်ပံ့မှုမရှိဘူးလို့ပြောလို့ရတယ်။ဒီချိန်မှန်းနဲ့မထောက်ပံ့နိုင်တော့မှဒီနေ့ရင်းနှီးရတာရင်းနှီးကြောင်းခိုးလုံတဲ့နေရာမှာတော့ဒုက္ခမပြေပြေဘူး။နောက်ဆက်တင်ဘူး၊နောက်ဆက်တင်ဘူးလို့ဒီလိုပဲယူကြပါလား။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမဏိပူရပြည်နယ်မိုးရေးမြို့ဘက်ကိုတိမ်းရှောင်လာတဲ့ဒုက္ခသည်80ကျော်ကိုဒီနေ့နှစ်ဆန်းပိုင်းကမဏိပူရပြည်နယ်ရဲတပ်ဘက်ကဖမ်းဆီးပြီးအချို့ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပေမဲ့အခုချိန်ထိ90ကျော်ဟာအင်ဖာမြို့မှာထိန်းသိမ်းခံနေရဆဲဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်မှာအိန္ဒိယနိုင်ငံမဏိပူရပြည်နယ်တဲကိုမြန်မာနိုင်ငံသား9000ကျော်နဲ့မီဇိုရန်ပြည်နယ်တဲကိုမြန်မာနိုင်ငံသား35000ကျော်ဝင်ရောက်ခိုလုံနေကြတာဖြစ်ပါတယ်မဏိပူရပြည်နယ်မှာတော့ဒီနှစ်မေလကစတင်ပြီးကတဲ့ခေါ်မဏိပူရီလူမျိုးတွေနဲ့ကူကီးလူမျိုးတွေကြားမှာအဓိကကျုံနေဖြစ်ပွားနေတာပါဒီအဓိကကျုံနေအတွင်းမှာလူ100လောက်သေဆုံးပြီး40ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ဒီပဋိပက္ခအတွင်းမိုးရေးမျိုးကကတဲ့လူမျိုးအချို့လည်းမြန်မာနိုင်ငံဘက်ကိုတိမ်းရှောင်ခုန်လုံရတာတွေရှိခဲ့ပါတယ်မဏိပူရပြည်နယ်အစိုးရဘက်ကတော့မြန်မာနိုင်ငံကဝင်ရောက်လာသူတွေမှာလက်နက်ခဲယမ်းတွေပါလာပြီးသူတို့ပြည်နယ်အတွင်းပဋိပက္ခတွေပုံမှုမြင့်တက်လာမှာကိုလည်းစိုးရိမ်တာတွေရှိနေတာဖြစ်ပါတယ်ခင်ဗျာ